COVID-19 တက်ရောဂါကြောင့်ကော်ထလုံးမှုတွေထိခိုက်လာနေချိန်မှာပြည်ပပုဂ္ဂိုလ်ပေါ်အဓိကမိခိုးနေရဲ့မြန်မာနိုင်ငံကအခြေချလုပ်ငန်းတွေအထိနာနေတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ကမ္ဘာတဝန်းကယောဂါနဲ့ကြုံရကြောင်မြန်မာအခြေချလုပ်ငန်းအတွက်အဓိကဈေးကွက်ဖြစ်တဲ့ဥရောပကိုတင်ပို့ဖို့ဆိုင်းငံ့ထားရသလိုထုတ်လုပ်ဖို့ကုန်ကြမ်းရရေးအဓိကအခက်အခဲတွေလည်းရှိနေကြကြောင်လုပ်ငန်းရှင်တွေစိုးရိမ်နေကြပါတယ်။အဓိကဈေးကွက်ဖြစ်တဲ့ဥရောပကကုန်တွေအမှားဆိုင်းငံ့ထားတာကိုနောက်ထပ်သက်တမ်းထပ်တိုးနေရတဲ့အတွက်လည်းလုပ်ငန်းရှင်တွေအတွက်စိုးရိမ်စရာဖြစ်လာနေရတာလို့ရခုံတိုင်းရွှေလင်းပန်းစက်မှုဆောင်ဥက္ကဋ္ဌဦးဝေတောင်ကပြောပါတယ်
။ဥရောပအပေါ်နေတဲ့ဆဲဥစ္စာချုပ်ပြီးတဲ့အခြေအနေမှာပို့ဖို့တားနေရတာ extension ကတိုးတိုးလာတဲ့အခါကျတော့ချုပ်ထားတဲ့အားတွေကိုတချို့အတွက်ခက်ခဲရှိလာတာပေါ့နော်။အပြင် order ဆိုင်ရဖို့ကိစ္စလေးတွေရတယ်။နည်းနည်းလေးတို့ချင်းချင်းတွေပုံရတယ်ထင်ပါတယ်ဗျာ။ဟိုကိုက်မှချုပ်မယ်ဆိုတော့စနစ်ကိုကျွန်တော်တို့ကတွားလို့မရဘူး။ဟိုချုပ်ကနဲတဲ့ order ရလဲဖြတ်ပြီးနဲသွားမယ်ဆိုရင်တော့နည်းနည်းတော့ရက်ဒီရဖြတ်သွားတယ်လို့တော့မြင်မိတာပေါ့နော်။
မြန်မာနိုင်ငံအခြေချုပ်လုပ်ငန်းတွေဟာတရုတ်နိုင်ငံကတင်ပို့တဲ့ကုန်ကြမ်းတွေပေါ်အဓိကအားထားနေရပေမဲ့လည်းကယောဂါကာလအသွားအလာတွေကန့်သတ်ထားတဲ့အတွက်ကုန်ကြမ်းပြတ်လပ်မှုကိုလုပ်ငန်းရှင်တချို့ကစိုးရိမ်နေပါတယ်။မြန်မာနိုင်ငံစက်မှုလုပ်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလို့သမားသမဂ္ဂကဥတ္တနှင်းအောင်ကတော့ကုန်ကြမ်းရရှိရေးချက်ကုန်ကြောထုတ်လုပ်တင်ပို့နိုင်ဖို့ကအဓိကရင်ဆိုင်ရမယ့်စင်ခုမှုအဖြစ်မြင်ပါတယ
်။မြန်မာနိုင်ငံရဲ့ပေါ့လေအဲဒီကုန်ကြမ်းအများစုကတရုတ်ပြည်နဲ့ဒါလာဖြစ်တယ်ပေါ့နော်။အဲတော့ဒီတရုတ်ပြည်နဲ့မြန်မာနိုင်ငံရဲ့ကုန်ကြမ်းမှုတဲ့နိုင်ငံကလည်းပုံမှန်ချိန်မှာရှိနေတယ်လို့တော့ကျွန်တော်တို့ကသိရတယ်။တကယ်တကယ်လည်းအခက်အခဲတွေ့လာလို့ရှိရင်မြန်မာနိုင်ငံကထုတ်လုပ်တဲ့ဒါကုန်ကြောတွေကလည်းပြောလို့ရှိရင်တော့ဒီအနောက်ဒေါ်လာဈေးကွက်ပေါ်မှာမိကုန်ရတာဖြစ်တာကြောင့်ဒီကုန်ကြောတွေပေါ်မှာပဲဟိုနည်းနည်းလေးစိုးရိမ်ရတဲ့အနေအထားလို့ကျွန်တော်တို့ကမြင်တယ်ခင်ဗျာ
အထက်ချုပ်လုပ်ငန်းတွေမှာကုန်ကြမ်းရရှိရေးနဲ့ကုန်ကြောထုတ်လုပ်တင်ပို့မှုမှာအခက်အခဲတွေကြောင့်နောက်ဆက်တွဲလုပ်ငန်းတွေရှော့ချရတဲ့အခြေအနေမျိုးတွေကြုံလာရမှာကိုလည်းလုပ်ငန်းရှင်တွေကစိုးရိမ်နေကြပါတယ်။ကယောဂါကာလမှာပဲအထက်ချုပ်လုပ်သားတောင်းတဲ့ချီရလဲအလုံးလက်မဲ့ဖြစ်ခဲ့ရတာပါ။လက်တလုံးရင်ဆိုင်နေရတဲ့အချက်တွေယူကြော်သွားနိုင်မှုအတွက်လည်းအစိုးရတောင်းရှိသူတွေအထက်ချုပ်လုပ်ငန်းရှင်တွေနဲ့ကုန်တွေတွေဒီအပိုင်းမှာဆွေးနွေးမှုတွေရှိခဲ့တယ်လို့လည်းရွှေလင်းမဆက်မှုဆောင်ဥက္ကဋ္ဌဦးဝေပေါင်ကပြောပါတယ်။
ဒီကလနလနောက်ပိုင်းမှာတော့နည်းနည်းတော့ပြောအောင်ဖြစ်သွားမှာတော့ကျွန်တော်လည်းမပြောရဲပါဘူးကြ။ဒီအချိန်မှာညီညွတ်ဖို့ရှိဖို့တော့လိုတာပေါ့။လုပ်သားလူအနေနဲ့ပေါ့နော်။အချက်ချင်းရှိလာတဲ့ကာလတွေမှာဒီခံပြီးတော့စူးစမ်းပြီးလုပ်ပေးဖို့ကိုပဲကျွန်တော်တော့မိတ္တရက်ခံတောင်းဆိုခြင်းနဲ့။တော့မကြာခင်မှာဒီကိစ္စတွေတကယ်တော့ကြုံတွေ့နိုင်ခဲ့ရင်လည်းစိတ်ယုံစကြင်းပိတ်ဖို့တော့မရှိပါဘူး။အလုပ်သမားတွေရှော့ချသွားမယ်။တစ်ပင်ချင်းတစ်ပင်ရှော့ပြီးတော့နောက်ပြန်ဆုံးပိတ်ချင်နဲ့စိတ်သွားနိုင်တယ်ပေါ့နော်ဆိုတာတော့တတိချက်ကိုတော့ဆိုပါမယ်အဲ့ဒီမှာရှော့တဲ့အချိန်မှာကိုမပါဖို့တော့ဒီအချိန်မှာစူးစမ်းကြဖို့နော်ကိုယ့်ရဲ့အရေးချင်းကိုပြဖို့တော့လိုပါတယ
်ရန်ကုန်မြို့ကအထက်ချုပ်လုပ်ငန်းတွေကိုတော့အလုပ်သမား9သိန်းလောက်နဲ့လဲပတ်နေရပါကယောဂါကာလအချက်သေးတွေရင်ဆိုင်နေရတဲ့အထက်ချုပ်လုပ်ငန်းတွေပြိုလဲမသွားအောင်မြန်မာအစိုးရကစီးပွားရေးပြန်လည်ကုစားရေးအစီအစဉ်တွေနဲ့ကြိုးပမ်းနေရည်လည်းရှိသလိုဥရောပသမဂ္ဂကလည်းအထက်ချုပ်လုပ်သားတွေအတွက်မြန်မာကျပ်ငွေ 9.9 ဘီလီယံထောက်ပံ့တဲ့အစီအစဉ်တွေလည်းလုပ်ဆောင်ထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ။